ကမ္ဘာတော်မှာရှိတဲ့သတင်းတော့တွေနဲ့သတင်းမီဒီယာတွေမှာလောက်ခိုင်နေသူတွေအသက်ခံမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ဘယ်လ်ဂျမ်အခြေစိုက်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမှာသတင်းသမားတွေအသက်ခံမှုကျဆင်းခဲ့ပေမဲ့အခုနှစ်မှာပြန်ပြီးတော့တက်လာခဲ့တာဖြစ်ပါတယ်။ကမ္ဘာတော်မှာအခု2018အတွင်းအသက်ခံရတဲ့သတင်းမီဒီယာသမားအပေါင်းဟာ94ယောက်အထိမြင့်တက်လာတယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်။ဒါဟာပြီးခဲ့တဲ့2018ခုနှစ်ကထက်စာရင်12ယောက်ပိုပြီးတော့များလာခဲ့တာပါ2012တုန်းကတော့121ယောက်အသက်ခံခဲ့ရပြီးတော့2006ခုနှစ်တုန်းကတော့155ယောက်ရှိခဲ့တာဖြစ်ပါတယ်အခုနှစ်အတွင်းသတင်းသမားတွေအသေးပြောက်အများဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့စုစုပေါင်း16ယောက်ဖြစ်ပါတယ်မက္ကဆီကိုနိုင်ငံက11ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးယေမန်နိုင်ငံမှာ9ယောက်စီးရီးယားနိုင်ငံမှာ6ယောက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့9ယောက်ဖြစ်ပြီးတော့ဆက်တမအများဆုံးဖြစ်ပါတယ်သတင်းသမားတွေတက်ခံရတာဟာသတင်းသမားတွေပဲတည်ဆုံးတာတွေမဟုတ်ပဲအမှန်တရားရှာဖွေဖော်ထုတ်တဲ့နေရာမှာလဲထိခိုက်စေတယ်လို့ IFJ ဥက္ကဋ္ဌကပြောပါတယ်သတင်းသမားတွေဟာမျက်မြင်သက်သေတွေဖြစ်တာကြောင့်ပြစ်မှတ်ထားခံရတာဖြစ်တယ်လို့သူက AP သတင်းကိုပြောပါတယ်2018အတွင်းပြစ်မှတ်ထားတိုက်ခိုက်ခံမှုဘုံခွဲတိုက်ခိုက်မှုနဲ့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းတည်ဆုံးခဲ့တဲ့သတင်းသမားတွေဟာ94ယောက်ရှိတယ်ဆိုပြီးတော့ဒီဖွဲ့ရဲ့ချင်းကြားချက်မှာပြောပါတယ်ခင်ဗျာ